ချင်းပြည်နယ်ကံပတ်လက်မြို့နယ်တွင်မှဂျွန်လ9ရက်နေ့ကနေဒီကနေ့23ရက်နေ့အထိချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ကနေတိမ့်ပိုက်ထားတဲ့ကံပတ်လက် CDF တပ်ရင်းနှစ်စခန်းတည်ရှိတဲ့ဘတ်ကော့ဆိုတဲ့ဒီစခန်းနဲ့ကံပတ်လက်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ CDF တာဝန်ရှိသူတွေနဲ့စစ်ကောင်စီဘက်ကပြောပါတယ်။အလားတူပဲသခိုင်းတိုင်းကလေးမြို့ပေါ်မှာလည်းတိုက်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ဒီကြောင်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဲ့ရင်ချင်းနိုင်ကပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ကံပတ်လက်မြို့နယ်တွင်မှဂျွန်လ9ရက်နေ့ကနေမနေ့ကအထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။အထူးသဖြင့်စစ်ကောင်စီတပ်ကနေတိမ်းဆဲထားတဲ့ CDF တပ်ရင်းနှစ်စခန်းတည်နေရာ Vakok အောက်ချင်းငယ်ဌာနချုပ်နဲ့ကံပတ်လက်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးကိုတိုက်ခိုက်ခဲ့တယ်လို့ကံပတ်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးက VOE ကိုပြောပါတယ်
။ကျွန်တော်9ရက်ကနေစတယ်ပေါ့တိုက်ပွဲဆက်နေရဲ့အတိပေါ့မနေ့ကကျွန်တော်7နာရီကနေညနေ9နာရီအတိအနေကုန်ကြီးသားပေါ့ဒီကမ္မကြီးတွေ့မှုရှိတယ်ပေါ့အဲ့မှာသာတော့ကျွန်တော်တို့တရင်ကြီးဘကောက်တရင်တကမ္မတဆဲထားတဲ့ဖိကောင်စီတပ်တွေကိုကျွန်တော်တို့ဝိုင်းဝန်းပြီးမှကျွန်တော်တို့ဒီခတ်တယ်ကျွန်တော်တို့ရဲ့စခန်းကိုရေရှုပ်ဖြစ်စီကြတယ်ပေါ့လေနောက်ပိုင်းမှာတရင်ကြီးတခန်းကနေထွက်လာကြပြီးမှကျွန်တော်တို့ရှိရဲ့နေရာတွေကိုတပ်ပြီးမှစောင်းထိုးစစ်ဆင်နေပေါ့ထိုးစစ်ဆင်တဲ့အခါမှာကျွန်တော်ဖက်ကခုခံတိုက်ခိုက်တော့အဲ့တိုက်ပွဲမှာဖက်တူအထက်မနေတဲ့အဲ့ဒီအတွက်တည်ဆုံမှုရှိမလို့ကျွန်တော်တို့ခံမှန်းရတယ်ဗျ။အဲ့ဒီဟာနဲ့တစ်ဆက်သေးမှာပဲကျွန်တော်တို့ဂမ်ပလက်မျိုးမှာစေုံယုံမှာတက်ဆွဲထားတဲ့ဟာတွေကိုကျွန်တော်တို့ဝင်ရောက်ပြခတ်တယ်ပေါ့။အဲ့မှာငါးဦးထက်မနည်းတည်ဆုံပြီးတော့တရားရရှိသူတွေများတယ်လို့ကျွန်တော်တို့ခံမှန်းရပါတယ်ဗျ
။ဒီကနေ့ဂျွန်က10ရက်နေ့လုံးက CDF တပ်ရင်းနှစ်စခန်းတည်နေရာ Vakok ဌာနချုပ်နဲ့ YDF စခန်းကိုစစ်ကောင်စီတပ်တွေကနေအင်အားအလုံးကြီးနဲ့ထိုးစစ်ဆင်ပြီးတိမ့်ပိုက်ခဲ့ပါတယ်။လက်ရှိလက်လွတ်လိုက်ရတဲ့စခန်းတစ်ခုကိုပြန်ရရှိဖို့တိုက်ပွဲဝင်နေစေပဲလို့ကံပတ်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ
်ကျွန်တော်တို့ YGF ဆိုတဲ့တရုတ်ပို့စတဲ့စခန်းရဲ့ကျွန်တော်တို့ရဲ့တရုတ်မြစ်စခန်းရဲ့အဲ့တော့ကျွန်တော်တို့အခုချင်းပြန်လဲတိတ်ပိုက်တာလို့မျိုးတော့မရှိသေးဘူးဗျကျွန်တော်တို့ဖိလစ်ပီးမှာတိုက်ပွဲပြင်းထန်လာနိုင်ပါရှိရဲ့
ကံပလက်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ်
။ကံပလက်မှာတော့ဖြစ်ခဲ့တာ၊ဗိုင်းရဲနေမှာတော့ရင်းရှိတယ်။မြို့ရဲ့မြောက်ဘက်မှာဖြစ်ခဲ့တာရှိတယ်။လူတွေတပ်ဖွဲ့တွေအကြမ်းဖက်50လောက်ကဖြစ်တာရှိတယ်။အဲဒီမှာတော့ဒီဟာဘုံသီးတွေရဲ့၊ကျဲတွေရဲ့၊ PND ရန်တောင်းတွေရဲ့မိခဲ့တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။နောက်တစ်ခါတော့12ရက်နေမှာတစ်ခါရှိတော့12ရက်နေမှာတော့ကံပလက်မှာရှိတဲ့ဖီယိုယောမှာလုံလုံလေးယူနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုလာပစ်တာရှိတယ်။ဒီဘက်ကတော့ထိခိုက်ဒဏ်ရာတော့မရှိဘူး။ဒီဘက်ကတော့ဘယ်လိုသနတ်တလဲရရှိတာရှိတယ်
။ CDF ကံပလက်အပါအဝင်မဟာမိတ်တွေဖြစ်တဲ့ The Youth Force PDF မြောင်ရဲ SOR PDF တိုင်းရင်းနှင့် YRPA တို့ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားနေတာပါ။ဒီလိုရက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်ရွာတွေဖြစ်တဲ့ဖံပုံရဲလောင်ပန်းကြော့တော်ဖပြိုင်စရရွာသား900နီးပါးစစ်ပေးတင်းဆောင်နေရပြီးအခုတထိနေရက်မပြန်နိုင်သေးဘူးလို့စစ်ဆောင်အကူအညီပေးအဖွဲ့ဝင်တဦးက VOE ကိုပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ရွာလေးရွာကရွာသားတွေပါဝင်စစ်ကောင်စီစစ်စင်ရေးလမ်းကြောင်းတစ်ဆောင်မှရှိတဲ့ကျေးရွာ900ကပြည်သူ2000ခန့်ဟာလည်းစစ်ပေးတင်းဆောင်နေကြရပါတယ်လုံခြုံရေးအခြေအနေအရဒီစစ်ပေးဆောင်တွေကိုအကူအညီပေးဖို့ခက်ခဲနေတယ်လို့စစ်ဆောင်ကူညီရေးအဖွဲ့တွေကပြောပါတယ်။အလားတူချင်းပြည်နယ်နဲ့ကပ်နေတဲ့စကိုင်းတိုင်းကလေးမျိုးပေါ်တာဟန်းရက်ကွက်မှာလည်းဂျွန်လ12ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကြီးကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ကလေးမျိုးကန်တဦးက VOE ကိုပြောပါတယ
်။မင်းများကတာဟန်းမှာတိုက်ပွဲဖြစ်တယ်ဆိုရင်လက်နက်ကြီး12နာရီလောက်ကနေ2နာရီလောက်အထိတင်လက်နက်ကြီး10ချက်ထက်မနည်းဖြစ်တယ်လူငယ်ရက်ွက်တည်းလေတိမ်တလုံးကြည့်တယ်လူကြည့်လာလည်းမကြသေးဘူ
းလက်ရှိကလေးမျိုးနယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီတပ်တွေကနေဟုံးမလေးမျိုးနယ်ဘက်ကိုထိုးစစ်ဆင်နေတယ်လို့ဒေသခံတွေကဆိုပါတယ်ကြီးခဲ့တဲ့မေလကကလေးမျိုးနယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေအတွင်းမှာအနည်းဆုံးချေးရွာ၉ရွာမိရှုခံရပြီးအင်ချီ2000ခန့်မိလောင်ကျွမ်းခဲ့ရပါတယ်။လက်ရှိမိရှုခံရတဲ့ရှာဖိုးရွာ၊ဒိုးနယ်ရွာ၊အရှိစီးရွာဘက်မှာစစ်ကောင်စီစစ်ကြောင်းတွေမရှိတော့လို့ရွာကန်တို့နေရက်ပြန်ကြတာရှိပေမဲ့အများစုကမပြန်နိုင်ကြသေးဘူးလို့စစ်ပေးဆောင်ကူညီရေးအဖွဲ့တွေက ပြောပါရရှင်။